စကိုင်းပြည်နယ်မှာဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူ့ကျန်ရေးကောင်စီမှဩဂတ်လ30ရက်ပုတ်ထုံးနေ့ဒီကနေ့မှာအရေးပေါ်အစည်းအဝေးကျင်းပမှာဖြစ်ပါတယ်။အရေးပေါ်အစည်းအဝေးလုပ်ဖို့ဗြိတိန်နိုင်ငံရဲ့တောင်းဆိုချက်ကိုလူ့ကျန်ရေးကောင်စီကသဘောတူခဲ့တဲ့အကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်တပ်အမတ်ကြီးမက်သျူးရိုက်ခရော့ဖ်ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာခုလိုပြောကြားခဲ့ပါတယ်။
The Council has agreed to our request to have an urgent meeting on Myanmar-Burma tomorrow. That will be happening. And what we want to do is to shine a spotlight given the...
...man ngay ngay patta bhi mne phyan yebo siwe kho yubo taong su jya go lo nyo yi kao si ka dhabo dhu baare. Sita ye yan lo re sangwe cha dwe thwa bhe ni aare dhokha zeri miya la ni re sure dhne ni thwa po ni re po chano ro ga miya aayon sae mu ya aon lo chana ba. Dike sa na patta bhi lo nyo yi kao si bhe ka taong piyan sangwe nae mu အေးပေါ်စီဝေးခေါ်ယူတာဖြစ်ပါတယ
်။စခိုင်းပြည်နယ်နဲ့ပတ်သက်လို့ကာလရှည်ကြတဲ့ကရှိနေတဲ့ပြဿနာတွေကိုဖြေရှင်းဖို့လိုအပ်ကြောင်းနဲ့တပ်ဆိုင်နေသူအလုံးအခြေအနေကိုထိထိမ့်သိမ့်သိမ့်လောက်ကြဖို့တိုက်တွန်းကြောင်းလည်းတပ်အမတ်ကြီးရိုက်ခရော့ဖ်ကသူ့ရဲ့ Twitter စာမျက်နှာပေါ်မှာရေးသားခဲ့ပါတယ်။ဩဂတ်လ25ရက်နေ့မနေ့အစောပိုင်းကစလို့လုံခြုံရေးစခန်းပေါင်း30ထက်မနည်းအပေါ်လက်နက်ကန်စစ်သွေးကြော်တွေကတိုက်ခိုက်ခဲ့တယ်လို့ရွာတွေလည်းတိုက်ခိုက်ခံရပါတယ်။အဲဒီနောက်စခိုင်းရွာတွေကပြည်သူအများအပြားဘေးလွရာထွက်ပြေးနေကြရတယ်လို့မွတ်စလင်ရွာတွေဘက်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းဆောင်နေကြပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတဲ့ရိုဟင်ဂျာတွေအပေါ်လုံခြုံရေးတပ်တွေကတိုက်ခိုက်တယ်ဆိုရဲစစ်ဆဲမှုတွေလည်းထွက်ပေါ်နေပါတယ်။မြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာလုံခြုံစွာခိုလုံခွင့်ပေးဖို့အတွက်ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုပန်ချားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးနေတဲ့ရိုဟင်ဂျာ9000ကျော်ရှိနေပြီးတော့သူတို့ကိုလိုလိုလားလားလက်ခံဖို့အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကလည်းတိုက်တွန်းထားပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးဇာယီအယ်ဟူစိန်ကတော့နိုင်ငံတကာလူ့ခွင့်ရေးဥပဒေတွေကိုအားလုံးကအပြည့်အဝလေးစားလိုက်နာဖို့အတွက်တိုက်တွန်းထားပါတယ်။လက်တလောဖြစ်ခဲ့တဲ့လုံခြုံရေးစခန်းတွေအပေါ်အစွန်းရောက်မွတ်စလင်တွေရဲ့တိုက်ခိုက်မှုနဲ့လုံခြုံရေးတပ်တွေရဲ့အရသာတွေအပေါ်တိုက်ခိုက်မှုတွေအပေါ်လည်းသူကအပြစ်တင်ခဲ့ပါတယ်။စခိုင်းပြည်နယ်ထဲကလုံခြုံရေးစခန်းတွေတိုက်ခိုက်ခံရမှုအပေါ်နိုင်ငံတကာကပြင်းပြင်းထန်ထန်ရှုံချခဲ့တယ်လို့တရားဥပဒေနဲ့အညီတုံ့ပြန်ဆောင်ရွက်ဖို့မြန်မာအစိုးရကိုတိုက်တွန်းခဲ့ပါတယ်။အစွန်းရောက်ဘင်္ဂါလီအကြမ်းဖက်အဖွဲ့အစည်းတွေဟာဘာသာရေးကိုခုတုံးလုပ်ပြီးနိုင်ငံတကာအကြမ်းဖက်အဖွဲ့အစည်းတွေနဲ့ချိတ်ဆက်တာနည်းမြေပိုင်ဆိုင်နိုင်ဖို့အထူးညီမှန်းလှုပ်ဆောင်နေတာဖြစ်တယ်လို့တက်မတော်တာဝန်ရှိသူတယောက်ကအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အခုတစ်ခါရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့အကြမ်းဖက်ဖြစ်စဉ်တွေဟာအရင်ဖြစ်ခဲ့တဲ့ဖြစ်စဉ်တွေနဲ့မတူဘူးလို့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကလည်းအင်္ဂါနေ့ကပဲတရားတင်စာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်အေဂျင့်တီမြင်တရားဝါပြောရေးအတွက်အစိုးရနဲ့နိုင်ငံတကာရဲ့အားထုတ်ဆောင်ရွက်မှုတွေထိခိုက်ပျက်စီးစေဖို့အကွက်ချစီစဉ်ဆောင်ရွက်တာထင်ရှားတယ်လို့ပြောပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့နေရာမှာအပြစ်မဲ့ပြည်သူတွေတေချေပျက်စီးမှုမရှိအောင်အတက်နိုင်ဆုံးထိန်းသိမ်းဆောင်ရွက်နေတယ်လို့လည်းအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အရေးပေါ်အစည်းအဝေးကို2005ခုနှစ်တုန်းကပထမဆုံးတစ်ကြိမ်ခေါ်ယူခဲ့ပြီးတော့2009ခုနှစ်ရွှေဝါရောင်တော်လှန်ရေးကြောင့်တစ်ကြိမ်အရေးပေါ်အစည်းအဝေးကိုကျင်းပခဲ့ပါတယ်ရှင်။